နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကိုကျမကိုဖန်တီးနိုင်မှုဟာနိုင်ငံရေးတစ်ခုတည်းနဲ့မရဘဲစီးပွားရေးတောင့်တင်းမှုလည်းလိုအပ်ကြောင်းနေပြည်တော် MICC2 မှာဒီနေ့ကျင်းပတဲ့မြန်မာနိုင်ငံစွန့်ဦးတီထွင်လုပ်ငန်းညီလာခံမှာပြောကြားလိုက်ပါတယ
်။လွတ်လပ်ရေးရဖို့ပြောပန်းစဉ်ခါလုံးမှာဆိုလို့ရှိရင်လွတ်လပ်ရေးဖခင်မင်းကတွေးကြော်တာဟာကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်ရမယ်။ကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်ဖို့ဆိုတာဟာနိုင်ငံရေးတစ်ခုနဲ့ပဲမပြီးပါဘူး။စီးပွားရေးလည်းအရေးကြီးပါတယ်။စီပွားရေးတောင့်တင်းမှလည်းကိုယ့်ရဲ့ကိုယ်ကံကြမ္မာကိုကိုယ့်လက်ထဲမှာစိုးစိမ်မြန်မြန်ဆုပ်ကန်ထားမှာပါအဲ့တော့အဲ့ဒီဟာအတွက်ကိုကျမတို့ရဲ့လူငယ်လုပ်ငန်းရှင်များကပံ့ပိုးပေးစီတယ်
ဒါအပြင်လူငယ်စီးပွားရေးလုပ်ငန်းရှင်တွေမှာအမျိုးသမီးလုပ်ငန်းရှင်အရေးအတွက်နှစ်အလိုက်တိုးတက်လာတဲ့အတွက်လည်းဂုဏ်ယူကြောင်းခုလိုပြောပါတယ
်အဝေးမှာကျမမေးလိုက်တယ်နှစ်တိုင်းနှစ်တိုင်းတော့ဒီလူငယ်လုပ်ငန်းရှင်များရဲ့မိန်းကလေးရာကံကတက်တက်လာတယ်ဒီနှစ်ကော်ဗစ်နဲ့နေလဲပေါ့နော်ပထမဦးဆုံးကျမတက်တဲ့ခန္ဓာမှာဒီမှာ49ရာခိုင်နှုန်းအရင်နှစ်က52ရာခိုင်နှုန်းဒီနှစ်ဘယ်လိုရှိလဲဆိုတော့58ရာခိုင်နှုန်းနည်းနည်းယောက်ျားတွေတော်တော်စိတ်ပူသွားတယ်ဒီပါဒီဒီတိုင်းကောမယ်ဆိုလို့ရှိရင်တော့ကျမတို့ရဲ့လူငယ်စီးပွားရေးလုပ်ငန်းရှင်တွေအားလုံးဟာမိခင်တွေများဖြစ်နေမလားပေါ့နော်ကျမတို့တော့ဂုဏ်ယူပါတယ်တော်တော်များလည်းဘာပဲပြောပြောယောက်ျားတွေမိခင်တွေတူတူများများတတ်တာတိုးတက်စေခြင်းနဲ့
လူငယ်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တီထွင်လို့စိတ်ရှိဖို့လိုပြီးအသင့်မြင်စိတ်ရှိဖို့နဲ့သူတစ်ပါးမလုပ်တာကိုစွန့်စားတီထွင်လုပ်ကင်မှုကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းခဲ့ပါသေးတယ်
။ကျွန်တော်တို့လူငယ်လုပ်ငန်းရှင်တွေကိုအထူးကျွန်တော်ပြောချင်တာကျွန်တော်တို့နိုင်ငံအတွက်ကျွန်တော်တို့တီထွင်တဲ့စိတ်ရှိရအသင့်မြင်တဲ့စိတ်ရှိရတခြားသူတွေမတွေးထားတဲ့ကိစ္စတွေတွေးကြတခြားနိုင်ငံမှာမလုပ်သေးတဲ့ကိစ္စတွေကိုလုပ်ကြပါကိစ္စတခုကိုလုပ်မကြည့်သေးခင်မရပါဘူးလို့အဲ့လိုစိတ်ဓာတ်မထားပါဘူး။ကိုယ်ချာတခုတခြားလူတွေမလုပ်ဘူးလို့မဖြစ်ပါဘူးလို့လည်းစိတ်ထဲမှာမထားပါဘူး။တခြားလူတွေမလုပ်ဘူးတဲ့ကိစ္စတွေမဖြစ်ဘူးတဲ့ကိစ္စတွေကိုတို့လုပ်မယ်တို့ဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ထားခြင်းနဲ့ကျွန်တော်တို့ဆက်ပြီးတော့တောင်းဆင်ခြင်းပါ။
ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာဘလို့ပဲဆင်းရဲတဲ့နိုင်ငံဖြစ်ပါစေဒီနိုင်ငံကတော့သူ့အတွက်နေလို့အကောင်းဆုံးနိုင်ငံလို့စိတ်ထဲမှာရှိကြောင်းလည်းပြောခဲ့ပါရယ်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကိုစီးပွားရေးကိုအောင်မြင်အောင်လုပ်ပြီးကိုအတွက်သာမကကိုနိုင်ငံအကျိုးအတွက်ပါထည့်စင်စားပြီးလှုပ်ပေးကြဖို့လည်းတိုက်တွန်းခဲ့ပါသေးတယ်ပွဲပြီးမှာတော့ဒေါအောင်ဆန်းစုကြည်နဲ့လူငယ်စီးပွားရေးလုပ်ငန်းရှင်တွေတီးတန့်တွေ့ဆုံခဲ့ကြပါရယ်ရှင်